တာရှင်များခင်ဆင်းရဲလေဆိုတာဘယ်ခါမှမကောင်းပါဘူးတချင်ကအရှိတောင်အရှမှာထိတ်တန်းကရှိခဲ့တဲ့မြန်မာနိုင်ငံဟာစစ်အစိုးရတက်ပြီးနောက်တပြေးပြေးနဲ့စီးပွားရေးယိုယွင်းလာတယ်ကိုရဆိုင်ကအစပြည်သူပိုင်းသိမ်းခြင်းခံရတယ်ဒီလိုပြည်သူပိုင်းသိမ်းတဲ့အခါမှာတစ်ဖက်ကလည်းစစ်ဘုစစ်သားတွေကမိမိတို့မတက်ကျွမ်းတာတွေကိုလှုပ်ဆောင်ရတဲ့အတွက်ဆုံးရှုံးမှုတွေအများကြီးဖြစ်ရတာကိုတွေ့ရတယ်ဥပမာတစ်ခုကိုပြောပြမယ်ပွဲရုံတစ်ခုမှာပေါ့ပြည်သူပိုင်းသိမ်းတဲ့စစ်ဘုကထမ်းလျက်တွေကိုဘာလို့ရမှမသိဘူးထမ်းလျက်ဆိုတာကအထင်းသိမ်းမတက်ရင်တဖြည်းဖြည်းအရေးပြောဟာမှုတက်လာတယ်လေဒီတော့စစ်ဘုကဝန်ကြီးလုပ်နေတဲ့ဘူချုပ်ကိုအစီရင်ခံရတယ်အဲ့ဒီထမ်းလျက်တွေဘာလို့ရမလဲညွန်ကြားပါလို့ပြောတာပေါ့ဒီခါဝန်ကြီးကခတ်တီတီပဲဖြေလိုက်တယ်မျိုးချံကြံတာအကုန်ရောင်းနေတယ်မရည်ကြပါနဲ့ခင်ဗျာထမ်းလျက်ကိုမျိုးချံတဲ့ဝန်ကြီးလိုမျိုးတွေကတန်းပြီကို150နီးပါးဟုတ်ချုပ်ခဲ့တာပါခင်ဗျားတို့ကတော့ရည်ကြမှာပါဒါပေမဲ့ပြည်သူပြည်သားတွေကတော့မျက်ရည်ပေါက်ကြီးငယ်ကြရပါတယ်ငွေစက်ကူတွေကိုတရားမဝင်ဘူးကြီးညာပြီးအသိခံရတယ်စီးပွားရေးကိုစစ်တပ်ကလုပ်တယ်ဒီတော့တပြည်လုံးရဲ့စီးပွားရေးချွတ်ချုံကြလာတော့တာပဲဒီခါမှာဆင်းရဲဆုံးနိုင်ငံ RCD အဖြစ်ခံယူလိုက်ရပါတယ်အဲ့ဒီတုန်းကတိုင်းပြည်ကိုအာဏာသိမ်းတဲ့စစ်ကောင်းဆောင်ဗိုလ်ချုပ်နေဝင်ကပြောရှာတယ်ဒါလည်းကောင်းလာပဲကွတို့တူအကျွေးဆက်เสียမလို့တော့ပါဘူးဒါနဲ့ပဲတပြည်လုံးကိုဆင်းရဲသားဘဝခံယူစေလိုက်တာကုထက်တိုင်ပါပဲဆင်းရဲတယ်ဆိုတာနာမည်သာဆိုးတယ်အနေချောင်တယ်လို့ထင်ကြရင်မှားလိမ့်မယ်ဆင်းရဲတာဟာဘာမှမကောင်းဘူးဗမာပြည်ဟာအာရှတရဲ့မိုက်ဆွန်းရဒေသကြီးလိုဖြစ်လာတယ်လူတွေမတုံးတဲ့ဖြစ်စီအားလို့ပြည်တွင်းကိုရောက်လာတော့တယ်ရက်လွန်အစားတောက်တွေဆေးဝါးတွေမြန်မာပြည်တဲကိုဝင်လာတာပေါ့စင်ကာပူကဆွင့်ပြစ်လိုက်တဲ့ချောက်ကလက်မှုတက်တွေဟာမြန်မာပြည်တဲဝင်လာတယ်တရုတ်ပြည်ကရက်လွန်နဲ့ခောက်ဆွဲချောက်တွေဘန်ကောက်ကရက်လွန်ဘစ်စကတ်တွေဟာမြန်မာပြည်ရောက်တော့ဒစိအစ်စ်ကတ်ရက်ဆွဲအစ်စ်တွေနဲ့ခတ်တီတီရောင်းချတာပေါ့ချို့ဆိုင်နေကြတော့လဲရက်ဆွဲတော့ပြောမကပ်ပဲရောင်းချတယ်ဆိုင်ရှင်ကပြောသေးတယ်ဆရာဒိတ်အောင်နေတာလေးတော့ရှိတယ်ယူမလားဈေးနည်းနည်းလျှော့ပေးလိုက်မယ်အင်းအဝတ်စားတွေမှာတော့ဒိတ်အောင်နေတာဒီဇိုင်းဟောင်းသွားတာကိုပြောတာအစားတောက်တွေကြတော့ဒိတ်အောင်တယ်ဆိုတာသတ်မှတ်ရက်လွန်ပြီးမစားသုံးတဲ့ပစ္စည်းတွေကိုပြောတာပဲဗျသာမန်အားဖြင့်ဒီရက်လွန်ပစ္စည်းတွေကပုတ်သွင်းနေတာတော့မဟုတ်ပါဘူးဒါပေမဲ့အပြင်းပန်းအနေနဲ့ကတော့ရုပ်တရက်မသိနိုင်ဘူး။အစားအသောက်တွေအားလုံးလို့လို့ဟာအချိန်အတိုင်းအတာတစ်ခုထိပဲခံတယ်။ကြာလာရင်ပုတ်သွိုးသွားပါလေ။ဒါကိုသိပ္ပံပညာရှင်တွေက oxidation လို့ခေါ်ကြပါလေ။ဘာမှလို့တက်တိုးတယ်လို့ဘာသာပြန်ထားပါလေ။အစားအသောက်တွေကိုများသောအားဖြင့်တာရှိခံဖို့အတွက်တက်တိုးခံပစ္စည်း antioxidant တွေထည့်ပြီးရောင်းရပါလေ။ဥပမာ benzoic acid တောင်းဖို့ sodium benzoate တို့ဟာအသုံးများတဲ့ antioxidant တွေပဲဖြစ်ပါတယ်ဒီလို antioxidant တွေပါရင်တော့ကျောင်းတန်ရုံမပုတ်သွိုးပါဘူးသို့တော်လည်းအချိန်တိုင်းတာတစ်ခုမှာပုတ်သွိုးပျက်စီးသွားနိုင်ပါတယ်ဒီအခါအစားအသောက်တွေထဲမှာဘက်တီးရီးယားတွေပေါက်ဖွားလာတော့တာပဲအထူးသဖြင့်ပိုတွေတက်လာတယ်ပိုတွေကအဆိပ်တွေပါအစားအသောက်တွေထဲမှာဒုက္ခအပြင်းနိုင်ဆုံးကတော့နှုတ်နဲ့နှုတ်ထွက်ပျက်စီးနေပါပဲမြို့မပြည်မှာနှုတ်တွေကိုမကျုံမချက်ပိုးမတက်ပဲရောင်းနိုင်ပေမဲ့နောက်တိုင်းမှာတော့ပိုးသက်ပြီးမှဈေးကွက်တဲ့ရောင်းချခွင့်ရှိတယ်။နောက်တစ်ခုကဖော်မလင်ကိစ္စပါ။ဖော်မလင်ဆိုတာဖမောဒီဟိုက်သို့မဟုတ်မီသနယ်လို့ခေါ်တဲ့ဓာတုဗေဒပစ္စည်းပါ။မိခလုတ်လိုပလတ်စတစ်ပစ္စည်းတွေကိုထုတ်တဲ့နေရာမှာသုံးပါတယ်။တချင်ကနိုင်ငံတကာမှာနွားနို့တွေကိုတာရှည်ခံအောင်ဒီဖော်မလင်တွေကိုထည့်ပြီးရောင်းကြပါလေ။ဒီဖော်မလင်ကိုနှစ်ပေါင်းများစွာသုံးခဲ့ရာကနောက်ပိုင်းမှာကန်ဆာရောဂါဖြစ်နေရောတွေ့ရှိကြလို့ပိတ်ပင်ခဲ့ပါလေ။ဘုမပြီမှာတော့သုံးဆွဲနေသေးပါပဲ။တစ်ဖက်ကကြည့်ရင်ဖော်မလင်ကအဆိပ်ပါပဲ။ဆေးရုံလေးခွဲစိတ်ခန်းတွေမှာယောဂကင်းစေဖို့ဖော်မလင်ကိုသတ်ရှည်လုပ်တဲ့နေရာမှာသုံးတယ်။ဖော်မလင်ကိုလူတွေပေးတဲ့အခါတွေမှာမသွအောင်ဆေးထိုးပေးတဲ့နေရာတွေမှာသုံးပါလေ။အခုတော့ဖော်မလင်တွေကိုနို့တွေထဲမှာထည့်သုံးတယ်။အေးအေးတဲ့လူလည်းမရှိဘူး။ဖော်မလင်ပါတဲ့နို့တွေကိုမြန်မာမိသားစုတွေသာသမီတွေတောက်သုံးနေရတာပါကြောက်လေအဖြေရှာသင့်ပါလေဖွံ့ဖြိုးကြီးထွားအောင်နွားနို့တောက်ပါညာကြီးထက်မြောက်နွားနို့တွေနို့မှုတ်တွေတောက်ကြပါလေဒါပေမဲ့တလောက နိုးမှုတ်တွေထဲမှာမယ်လမင်းတွေပါလာတယ်ခုနိုးတွေထဲမှာဖော်မလင်တွေပါလာပါပြီဥပဒေရအေးအေးဝေမဲ့လည်းမထီရောက်ပါဘူးဘုမာပြည်မှာလက်ဖက်ရည်နှမျိုးရှိတယ်ရိုးရိုးနဲ့ရှဲပါရှဲဟာနိုင်ငံခြားနှုတ်စီနဲ့ဖြော်တယ်ရိုးရိုးကတော့ချက်နှုတ်စီပါလက်လုံးလက်စားတွေကရှဲမတတ်နိုင်ကြဘူးချက်နှုတ်စီနဲ့ဖြော်တဲ့ရိုးရိုးလက်ဖက်ရည်ကိုပဲဝယ်တော့ကြရပါတယ်စည်ရသားလူတန်းစားတွေစားသုံးတဲ့ချက်နှုတ်စီအားလုံးမှာဖော်မလင်တွေပါတယ်ကျွန်တော်တို့တွေဘာတွေစားသုံးရပါလဲအထူးသဖြင့်နုနယ်တဲ့ကလေးတွေပါဆေးတကြားတွေနဲ့နိုးအေးချောင်းတွေအချင်းတို့တွေကဒုက္ခပေးနိုင်တယ်လို့နိုင်ငံခြားကလာတဲ့ချောကလက်တွေဟာလည်းဒုက္ခပေးနိုင်တယ်လို့သတိပြုမိကြဖို့ပါခင်မိတိုးတက်တဲ့ခင်ကြီးမှာကျွန်တော်တို့သားသမီးတွေမှန်ကန်တဲ့အစားအသောက်များစားသုံးနိုင်ကြတာလူရည်ကျွန်းလူရည်မွန်လေးများဖြစ်လာစေဖို့ဤလန်းကောင်းများရှာတွေ့နိုင်မယ်လို့မျှော်လင့်နေကြပါတယ်သောတာရှင်များရှင်လန်းချမ်းမြေကြပါစေကျွန်တော်မောင်ဘတ်ချစ်ပါ